ရုရှားနဲ့စစ်ကိုအဆုံးသတ်ဖို့ယူကရိန်းလုံခြုံရေးအတွက်အနောက်နိုင်ငံတပ်တွေတိုင်းပြည်မှာချထားနိုင်အောင်ဖွင့်ထားပါတယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကတင်းလာနေကပြောလိုက်ပါတယ်ဒီလိုချထားတာဟာမြောက်အတ္တတိတ်စီးရဲမာမေးအဖွဲ့နေတိုးကိုယူကရိန်းဝင်နိုင်ဖို့အစစ်တစင်ဖြစ်လိမ့်မယ်လို့ဇယ်လန်စကီက Telegram လူမှုစာမျက်နှာမှာရေးပါတယ်အဲဒီလိုမချထားမီမှာဥရောပသမ္မတနဲ့နေတိုးကိုယူကရိန်းဝင်ခွင့်ရမယ်အချိန်ရှင်းရှင်းလင်းလင်းနားလည်မှုရှိရပါမယ်လို့လည်းဇယ်လန်စကီကဆိုပါတယ်တပ်ပဇလန်စကီဟာအမေရိကန်အရွေးကောက်ခံတပ်ပဒေါ်နယ်ထရမ့်နဲ့ပါရီမှာစနေနေ့ကတွေ့ဆုံခဲ့ပါတယ်။ဒါပေမဲ့ယူကရိန်းလူတို့ဝင်ဝင်ရရေးအတွက်တာဝန်ကုန်ဆုံးတော့မဲ့တပ်ပဂျိုးဘိုင်ဒန်ကိုချဉ်းကပ်မယ်လို့ဇလန်စကီကဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးထရမ့်မှာဆုံးဖြတ်ပိုင်းတဲ့ဥပဒေအခွင့်အရေးမရှိသေးလို့ဖြစ်ပါတယ်လို့သူကအကြောင်းပြပါတယ်။ဇလန်စကီကအပြည့်ရစရေးကိုလူလာကြောင်းငြိမ်းချမ်းရေးရရှိလို့ကြောင်းဒါပေမဲ့အသေးစိတ်ကိုတော့သူတို့မပြောခဲ့ကြတဲ့အကြောင်းထရမ့်ကတဲ့ငွေတွေနေထုတ်နယူးယောက်ပို့စ်သတင်းစာကိုပြောကြပါတယ်။ဘူတရဲတပ်တွေကယူကရိန်းမှာအကြီးအကျယ်ဆုံးရှုံးနေတယ်လို့လည်းထရမ့်ကဆိုပါတယ်။စစ်ကိုဘလို့ဆုံးသက်ရမလဲဆိုတဲ့သဘောကိုသူစဉ်းစားနေတဲ့အကြောင်းလဲထရမ့်ကပြောပါတယ်။